မရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာမနေ့စနေနေ့ကလူ4000လောက်စုဝေးခဲ့ကြတဲ့ဆန္ဒပြပွဲအတွင်းလူ29ယောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်ရှာလော့ဗေးလ်မြို့မှာလူပြူကြီးစိုးရေးဝါဒီတွေရဲ့ချီတက်ဆန္ဒပြပွဲအပြီးတစ်ပတ်အကြာမှာဘော့စတန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ချီတက်ပွဲအပြီးသတ်နဲ့တံပြန်ဆန္ဒပြသူတွေစပြီးလူစုကွဲချိန်မြို့လယ်ပန်းခြံဘော့စတန်ကွန်မွန်အနီးကလမ်းတွေမှာလူတွေနဲ့ရော်နော်ပြည့်နေနေချိန်မှာအဖမ်းဆီးတွေလုပ်ခဲ့တာပါ။မနေ့စနေနေ့ကချီတက်ခဲ့ကြတဲ့လဝဲဝါဒီတက်ကြွလို့ရှားသူထောင်ချီရှိခဲ့ပါတယ်။ဒီရေတွက်ဟာဆိုရင် Boston Free Speech လို့သူတို့ကိုသူတို့ခေါ်တဲ့အဖွဲ့ကဇူလိုင်လတုန်းကစီစဉ်ထားတဲ့လက်ရဝါဒီတွေဟောပြောကြတဲ့လွတ်လပ်စွာပြောဆိုခွင့်လူမှုစုဝေးပွဲကိုတက်ရောက်ကြသူတွေထက်အဆမတန်ပိုများခဲ့ပါတယ်။တံပြန်ဆန္ဒပြကြသူတွေကိုလည်းလမ်းကြောင်းတစ်ခုထဲမှာရှိစေဖို့ရဲတပ်ဖွဲ့တော်ဝင်ရှိသူတွေကချိုးပန်းဆောင်ရွက်တာမှလည်းအထူးရုံးနေနေရဲတပ်ဖွဲ့ဝင်တွေနဲ့တံပြန်ဆန္ဒပြသူတွေကြားရုံရင်ဆန်ခတ်ဖြစ်ခဲ့ပါတယ်။ဘော့စတန်လူမှုချီတက်ပွဲတွေအတွင်ကြီးကြီးမားမားကြမ်းဖက်မှုတော့မရှိခဲ့ပါဘူး။ဒါပေမဲ့ရုပ်မြင်သံကြားသတင်းတွေမှာပြသတဲ့တံပြန်ဆန္ဒပြကြသူအဖွဲ့တွေကိုပြသတာမှာတော့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံတဲ့အဝတ်စားတွေဝတ်ဆင်ပြီးမကြောက်မနာသာဆဲဆိုအော်ဟစ်နေကြတဲ့သူတွေကိုတွေ့ရပါတယ်။ Texas ပြည်နယ် Austin နဲ့ Houston မြို့တွေနောက် North Carolina ပြည်နယ် Durham တောင် Carolina ပြည်နယ်က Laguna Beach နဲ့ Venice တို့အပါအဝင် American ပြည်ထောင်စုတဝမ်းမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီဖြစ်ပျက်နဲ့ပတ်သက်ပြီးတော့ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုတာမှာတော့ရဲတပ်ဖွဲ့ကအခြေအနေကိုထိမ့်သိမ်းဆောင်ရွက်ခဲ့မှုကိုချီးကျူးပြောဆိုထားပါတယ်ခင်ဗျာ။